မြန်မာနိုင်ငံနဲ့ဇက်ကနေပြန်လာကြတဲ့ထိုင်းနိုင်ငံသားတချို့မှာကိုဗစ်ရောဂါပိုးတွေ့တဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲမြန်မာနိုင်ငံတာချီလေးမြို့ကနေဒီကနေ့တရားဝင်အစီအစဉ်နဲ့နေရပြန်လာကြသူတွေရှိတဲ့အကြောင်းပြောပြပါမယ်။ကျွန်မကမအေးပါပါ။ကိုဗစ်ကရောဂါကာလမြန်မာနိုင်ငံကပြန်လာတဲ့ထိုင်းနိုင်ငံသားတချို့မှာရောဂါပိုးတွေ့ရှိတာကြောင့်ထိုင်းရနာပိုင်တွေကနေရပြန်လာသူတွေကိုတင်းတင်းကြပ်ကြပ်စောင့်ကြည့်စစ်ဆေးနေပြီးတရားဝင်အစီအစဉ်နဲ့နေရပြန်ကြဖို့နှစ်နိုင်ငံတာဝန်ရှိသူတွေကစီစဉ်ပေးနေတာပါဒီကနေ့မှလည်းမဲဆိုင်တာချီလေးအမှတ်နှစ်တရားကနေထိုင်းနိုင်ငံသား26ယောက်နေရပြန်ခဲ့ကြကြောင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများကူညီဆောက်ရှောက်ရေးနဲ့စစ်ဆေးညှိနှိုင်းရေးကော်မတီအတွင်းရေးမှုဦးစီသူမောင်ကပြောပါတယ
်ကိုဒီနေ့လွှဲတာကဒီနေ့တရားဝင်လွှဲတာကကျွန်တော်တို့က26ယောက်ကဒါကစာရုံးထောက်ခံစာနဲ့ပဓာန်ကြီးဆရာစာရပါတဲ့ဟာတော့ပုံမှန်ကျွန်တော်တို့ကျွှဲလိုက်တာ။ပုံမှန်ကျွန်တော်တို့42ယောက်ရှိတယ်။တန်ယုံကအကြောင်းကြားစာနဲ့42ယောက်ထဲမှာမှတရားဝင်လာရောက်ပြီးတော့သတင်းပို့တဲ့လူက26ယောက်ပဲရှိတယ်။အမျိုးသား18ဦး၊အမျိုးသမီး9ဦးယူ။မနေ့ဆယ်နေ့ကွဲကကျွန်တော်တို့တစ်ဆက်နိုင်ငံကိုဒါတရားဝင်လွှဲပြောင်းပေးလိုက်ပါပြီ
။မြန်မာနိုင်ငံတာချီလက်ကနေပြန်လာကြတဲ့ထိုင်းနိုင်ငံသား196ယောက်မှာကိုဗစ်ရောဂါပိုးကူးစက်နေသူဖြစ်အတည်ပြုနိုင်သူမနေ့တုန်းကအထိ46ယောက်ရှိတဲ့အကြောင်းကိုလည်းထိုင်းနိုင်ငံကိုဗစ်ကပ်ရောဂါကာကွယ်တိုက်ဖြတ်ရေးစီမံခန့်ခွဲမှုအဖွဲ့ပြောခွင့်ရပုဂ္ဂိုလ်ဒေါက်တာထဝီစင်ကသတင်းတောက်တွေကိုပြောပါရယ်မြန်မာနိုင်ငံနဲ့ဆက်ကပြန်လာသူတွေမှာရောဂါပိုးကူးစက်မှုတွေတွေ့ရှိခဲ့ပြီးတဲ့နောက်ထိုင်းနိုင်ငံသားတွေတရားဝင်နေရပြန်ရေးထိုင်းမြန်မာနှစ်နိုင်ငံတာဝန်ရှိသူတွေဆွေးနွေးပြီးသဘောတူခဲ့ကြတာပါမြန်မာနိုင်ငံမှာတရားဝင်ရောတရားမဝင်ပါရောက်ရှိနေကြတဲ့ထိုင်းနိုင်ငံသားတွေကိုကပ်ရောဂါကာလမှာအရေးယူတာမဟုတ်ပဲနေရပြန်ခွင့်ပြုမှာဖြစ်ပါတယ်နှစ်နိုင်ငံတာဝန်ရှိသူတွေအကြားသဘောတူညီမှုရခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့တာချီလိတ်စေယုံမှာနေရပြန်မဲ့သူတွေကိုဆေးစစ်တာအချက်လက်ကောက်ယူတာတွေကိုလုပ်ခဲ့တယ်လို့လည်းကပ်ရောဂါကာလနေရပြန်ဖို့ကြိုးပမ်းနေကြတဲ့မြန်မာနဲ့ထိုင်းနိုင်ငံသားတွေကိုအကူအညီပေးနေတဲ့ဦးစီသူမောင်ကပြောပါရယ
်ဒီဟိုတယ်တွေကသူတို့ကသူတို့အစီအစဉ်နဲ့လာပို့တာသေယုံသေယုံပို့ပြန်တယ်သေယုံမှာဆေးစစ်ပြီးတာနဲ့နေတဲ့ပြည့်ပြည့်တဲ့သူတွေအကုန်လုံးကိုကျွန်တော်တို့ကဒီမှာဒီလာဝကဆွေးရင်နဲ့တိုင်းနဲ့ဘာသာပြန်ရင်အနေနဲ့ကျွန်တော်တို့ခံပြီးတော့ဒီကိလက်ကိုဒီပေါ့ဒီ negative ဖြစ်တဲ့သူတွေကိုတော့ကျွန်တော်တို့ကဒီမှာသူချင်းကိုဆက်ဆက်ယူပြီးတော့သူတို့ရဲ့မူလနေရာတွေမှာပဲပြန်နေအောင်လို့သက်ဆိုင်ရာဒီအထုတ်ရေးဆွေးနွေးနေရှိနိုင်ပြီးတော့မှသက်ဆိုင်ရာဒီသူတို့မူလနေရာမှာပြန်ပြီးတော့သွားပြန်နေခိုင်းတယ်ပြီးရတယ်ကျွန်တော်တို့ကဒီမှာတရားရေးတွေအကုန်လုံးအားလုံးစီစဉ်ဆောင်ရွက်ပြီးရတယ်တစ်ဖက်နိုင်ငံပြန်လည်ဆွေးပြမှုစီစဉ်ရှိပါတယ်
မြန်မာနိုင်ငံကနေပြန်လာသူတွေမှာကိုဗစ်ရောဂါပိုးစစ်ဆေးတွေ့ရှိတဲ့သတင်းတွေနဲ့အတူကျန်းမာရေးအတွက်သတိထားကြဖို့ကိုလည်းထိုင်းနိုင်ငံကျန်းမာရေးပညာရှင်တွေကသတိပေးနေပါဗျ။မြန်မာနိုင်ငံမှာလက်တလောကူးစက်နေတဲ့ကိုဗစ်ရောဂါပိုးအမျိုးအစားဟာတရုတ်နိုင်ငံမှာကြုံခဲ့ရတဲ့အမျိုးအစားထက်ကူးစက်မှုအဆ200မြန်ဆန်နေတာကိုလေ့လာတွေ့ရှိခဲ့ရကြောင်းကိုလည်းထိုင်းနိုင်ငံမဟီရောတက္ကသိုလ်ကဆေးပညာဌာနပမောခချုပ်ဒေါက်တာပရာစစ်ကိုကိုကားပြီးထိုင်းသတင်းတွေမှာဖော်ပြခဲ့ကြပါတယ်ဒီအတွက်လည်းမြန်မာနိုင်ငံကပြန်လာသူတွေအနေနဲ့တာဝန်ရှိသူတွေကိုအသိပေးအကြောင်းကြားဖို့ကိုလည်းတိုက်တွန်းထားတာပါကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ60နဲ့ကူးစက်သူ4100ကျော်ရှိနေတဲ့ထိုင်းနိုင်ငံမှာရောဂါပိုးကူးစက်မှုတွေရောပါနေနေမှာပဲမြန်မာနိုင်ငံမှာတော့သေဆုံးသူ2100ကျော်နဲ့ကူးစက်သူ32000ကျော်ရှိနေတာကြောင့်ယောဂါကူးစက်မှုတွေပြတ်ပွားမလာအောင်ထိုင်းနိုင်ငံကနေဆက်ဒေသအဝင်အထွက်တွေနဲ့ကုန်သွယ်မှုတွေအတော်များများကိုလည်းကန့်သတ်ထားပြီးလုံခြုံရေးကိုလည်းတိုးမြှင့်ထားပါတယ်။ကျမမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ။